ဒုတိယသမ္မတ3ဦးကိုအစုအဖွဲ့3ခုကအသီးသီးရွေးချယ်တင်မြှောက်ပြီးဖြစ်တာကြောင့်အဲ့ဒီ3ဦးထဲက2ဦးကိုလာမယ့်မတ်လ15ရက်နေ့ကျင်းပမယ့်ပြောင်စုလွှတ်တော်အစည်းအဝေးမှာနိုင်ငံတော်သမ္မတအဖြစ်လျှို့ဝှက်မဲနဲ့ရွေးချယ်တော့မှာပါ NND ပါတီအနေနဲ့ဦးထင်ကျော်ကိုနိုင်ငံတော်သမ္မတအဖြစ်တင်မြှောက်လိုတာဖြစ်ပါတယ်ဒါပေမဲ့ဦးမြင့်ဆွေနဲ့ဦးဟင်နရီဘန်တီယူတို့2ဦးကလည်းနိုင်ငံတော်သမ္မတဖြစ်လာနိုင်ခြေရှိနေပါတယ်NND ပါတီကကိုယ်စားလှယ်အရေးအတွက်အများစုဆိုပေမဲ့သူတို့အဆိုပြုတင်မြှောက်ထားတဲ့ဒုတိယသမ္မတ2ဦးဖြစ်တဲ့ဦးထင်ကျော်နဲ့ဦးဟင်နရီဘန်တီယူတို့2ဦးကိုဘယ်လိုမဲခွဲဝေပေးမလဲဆိုတာအဓိကစိတ်ဝင်စားစရာဖြစ်နေပါတယ်ဦးမြင့်ဆွေဟာဒုတိယသမ္မတဖြစ်ဖို့ကြိမ်းသိနေပြီဖြစ်တာကြောင့်တမတော်နဲ့ကြန့်ခိုင်ဖွံ့ဖြိုးရေးပါတီကဦးထင်ကျော်သမ္မတဖြစ်လာရေးထက်ဦးဟင်နရီဘန်တီယူသမ္မတဖြစ်လာရေးကိုပုံမလိုလားပြီးမဲပေးကြမယ်ဆိုရင်ဦးဟင်နရီဘန်တီယူကသမ္မတဖြစ်သွားနိုင်တဲ့အခြေအနေရှိနေပါတယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးရဲထွန်းကတော့တမတော်ဘက်ကဦးဟင်နရီဘန်တီယူကိုသမ္မတအဖြစ်မဲပေးတာမျိုးဖြစ်လာနိုင်ခြေရှိတယ်လို့သုံးသပ်ပါတယ
်သမ္မတကဦးထင်ကျော်လုံးမယ်ဒုသမ္မတကဦးဘန်တီယူလုံးဆိုပြီးတော့အဲ့လိုစနစ်ကျစီစဉ်ထားတယ်ဆိုတာအဲ့အစီအစဉ်ကိုပြက်သွားအောင်တော့တမတော်လိုက်နဲ့ပြီးခိုင်ဖြိုးကအမတ်တရားလှုပ်နိုင်တာပေါ့နော်အဲ့တော့ဟိုနည်းနည်းကမောက်ကမောက်တော့ဖြစ်သွားမှာပေါ့ NLD ဖြစ်စေခြင်းတလို့ဥထင်ကျော်ကမဖြစ်ဖဲနဲ့ဥပန်တီယူကတမတော်ဖြစ်သွားတာမျိုးတော့ဖြစ်နိုင်တာပေါ့အဲ့ဒါတော့ဥပန်တီယူကိုတိတ်ပြီးတော့ကြိုက်လို့တော့မဟုတ်ဘူးအဲ့ဒီစီစဉ်ထားတဲ့ဟာကိုကမောက်ကမဖြစ်သွားအောင်ပြလာမျိုးဆိုတော့လုံနိုင်တာပေါ့ဗျာ
မဲပေးတဲ့အခါပယ်မဲတွေမဖြစ်ဖို့ကအဓိကအရေးကြီးလာပါတယ်ဒီနေ့ပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်မှာဒုတိယသမ္မတတွေကိုရွေးချယ်ရမှာပယ်မဲတွေ၁၀ကနန်းကျော်ရှိခဲ့ပါတယ် NND ပါတီကကိုယ်စားလှယ်တွေဟာသူတို့တင်မြောက်တဲ့ဒုတိယသမ္မတ2ဦးကြားမဲအရေးအတွက်ခွဲဝေမှုမှားရွေးမယ်ဆိုရင်တမတော်ကဒုတိယသမ္မတဖြစ်တင်မြောက်ထားတဲ့ဦးမြင့်ဆွေကနိုင်ငံတော်သမ္မတဖြစ်သွားနိုင်ခြေရှိနေပြန်ပါတယ်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုယ်စားလှယ်တွေအနေနဲ့ဘလို့မဲပေးရမလဲဆိုတာပါတီဗဟိုကညွှန်ကြားလာမှာဖြစ်တယ်လို့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးအောင်ကြည်ညွန်းကပြောပါတယ
်ပြည်သူကပြည်သူပေးတယ်အဲ့လိုသူအမျိုးသားလည်းအမျိုးသားပဲပေးတယ်အဲ့လိုပေးလိုက်တဲ့အခါမှာမတည်ငြိမ်ဖြစ်ပြီးတော့သမရနေရယူတဲ့အခါမှာမဲအနေအများမှာတစ်ဖက်ကမဲများသွားရင်သမရဖြစ်သွားမှာပေါ့ဒီပုံမှန်မူတည်ပြီးတော့ဘလို့လုပ်မလဲဆိုတာကိုတူစီပါတီဖွဲ့တွေနောက်ပြီးတော့တိုင်းဒေသခေါင်းဆောင်တွေလည်းဒီနည်းညပစီမနေ့ကညလာဖြစ်ပြီးသူတို့ကတော့ညွှန်ကြားချက်တွေပေးမှာပေါ့နော
်လျှို့ဝှက်မဲဖြစ်တာအစုအဖွဲ့လိုက်ကျိုင်းနှစ်တက်ရဒုသမရကိုမဲပေးခွင့်ရှိတဲ့အတွက်ခမန်ရခတ်တဲ့အနေအထားတွေရှိနေပါတယ်တစ်ဖက်ကလည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်တွေအားလုံးကဦးထင်ကျော်ကိုမဲပေးကြမယ်ဆိုရင်တမတော်ကတင်မြှောက်ထားတဲ့အငိမ့်စားဒုတိယဗိုလ်ချုပ်ကြီးဦးမြင့်ဆွေကဒုတိယသမရ1ဖြစ်လာနိုင်ပြီးဦးဟင်နရီဘန်တီယူကဒုတိယသမရ2ဖြစ်သွားနိုင်ပါတယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်စောဝေကသမရကဦးထင်ကျော်ဖြစ်လာမှာဖြစ်တယ်လို့ပြောပါတယ်
သမတကဥထင်ကျော်ဖြစ်ကိုဖြစ်မယ်ဒီဥထင်ကျော်ဖက်ကိုပဲသူတို့မေးအများပေးလိုက်ရင်ကိုဘက်ကတဲနဲ့ပြေခိုင်ပြိုးနဲ့ပေါင်းလိုက်ရင်တဲမတော်ကတော့ပါတူသမတဖြစ်တော့နိုင်တယ်ပေါ့နော်
ပြည်ထောင်စုလွှတ်တော်မှာလွှတ်တော်ကိုယ်စားလှယ်စုစုပေါင်း658ယောက်ရှိပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလွှတ်တော်ကိုယ်စားလှယ်390ကျန်းခိုင်ဖွံ့ဖြိုးရေးပါတီက41ယောက်တမတော်သားလွှတ်တော်ကိုယ်စားလှယ်166ယောက်ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်က15ယောက်ရခိုင်အမျိုးသားပါတီက22ယောက်နဲ့အခြားတိုင်းသားပါတီငယ်တွေနဲ့တတိပုဂ္ဂလကိုယ်စားလှယ်တွေက23ယောက်ရှိနေတာဖြစ်ပါတယ်ရှင်